This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 60 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြိတ်ဆုံကြပါစို့။အခုချိန်ကစပြီး Radio NUG Season 2ဓာတ်ရိုက်အတံလွတ်ပေးနေပါပြီ။
မြန်မာနိုင်ငံလူနိုင်ငံသားအပေါင်းတဘာဝဘေးဆရာနာရှင်ဘီတို့မှခင်ဝေးပြီးကိုစိတ်နှပြကျမ်းမာချမ်းသာဘေးကင်းလုံခြုံကြပါစေလို့ Radio NUG ဖွယ်သားတွေကဆုတောင်းမြတ်တာပို့သလိုက်ပါတယ်ခင်ဗျာမင်္ဂလာညချမ်းပါခင်ဗျာဒီကနေ့2025ခုနှစ်စက်တင်ဘာလ5ရက်နေ့ Radio NUG ရဲ့ညပိုင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာRadio NUG စည်ရည်သတင်းကောင်းထုတ်ချက်ကိုမင်းယူကဖတ်ကြားတင်ပြပေးမှာဖြစ်ပါလေခင်ဗျာ
။မင်္ဂလာပါခင်ဗျာ။ခုချိန်ကစပြီး2025ခုနှစ်စက်တင်ဘာလ5ရက်နေ့ညပိုင်းမှာတင်ပြပေးမယ့် Radio NUG စည်ရည်သတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါရခင်ဗျာ။ကျွန်တော်ကတော့မင်းယူပါ။ပထမဆုံးစည်ရည်သတင်းအနေဖြင့်ပေါင်းတယ်မှာအင်အား100နီးပါးရှိတဲ့စစ်တပ်စစ်ကြောင်းကိုမိုင်းဆွဲပြီးလက်နက်ငယ်တွေနဲ့တိုက်ခိုက်ခဲ့ရာစစ်သား6ဦးသေဆုံးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ပဲခူးတိုင်းအနောက်ချမ်းပြည်ခရိုင်ပေါင်းတယ်မြို့နယ်မှာအင်အား100နီးပါးရှိတဲ့စစ်တပ်စစ်ကြောင်းကိုမိုင်းဆွဲပြီးလက်နက်ငယ်တွေနဲ့တိုက်ခိုက်ခဲ့ရာစစ်သား6ဦးသေဆုံးပြီး5ဦးပြင်းထန်ဒဏ်ရာရသွားတယ်လို့ပြည်ခရိုင်ပြည်သူ့ကာကွယ်ရေးတပ်မတော် 3601 တဲ့ရင်ကဒီနေ့စက်တင်ဘာလ5ရက်မှာထုတ်ပြန်လာပါတယ်။ပေါင်းတယ်မြို့နယ်ညောင်ပင်နီအုပ်စုကကြောက်ကြီးတောင်နဲ့ညောင်ပင်နီရွာကြားမှာအင်အား92ဦးပါတဲ့စစ်တပ်စစ်ကြောင်းကိုစက်တင်ဘာလ3ရက်နေ့မှာတော်လိုင်းတပ်တွေတိုက်ခိုက်ခဲ့တာလို့ဆိုပါတယ်။အဲဒီနေ့မနက်9:40မိနစ်မှာဗျူဟာ21ကိုကဲမှုအောက်မှာရှိတဲ့3601တပ်ရင်းတပ်ခွဲတစ်ကပရိသာမိုင်း၄လုံးမနက်10:00မှာ3601တပ်ရင်းတပ်ခွဲနှစ်ကပရိသာမိုင်း၄လုံးနဲ့မိုင်းဆွဲတိုက်ခိုက်ပြီးမနက်10:10မိနစ်မှာ3601တပ်ရင်းစနိုက်ပါအဖွဲ့ကလက်နက်ငယ်တွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တာလို့လည်းအသိပေးပါတယ်။တော်လိုင်းတပ်တွေရဲ့မိုင်းဆွဲတိုက်ခိုက်မှုနဲ့ပြစ်ခတ်တိုက်ခိုက်မှုတွေကြောင့်စစ်သား6ဦးသေဆုံးပြီး5ဦးပြင်းထန်ဒဏ်ရာရသွားတာကိုမျက်မြင်တွေ့ခဲ့ရတယ်လို့ပြည်ခရိုင်ပြည်သူ့ကာကွယ်ရေးတပ်မတော် 3601 တပ်ရင်းတာဝန်ခံကပြောပါတယ်။သေဆုံးသွားသူတွေနဲ့ဒဏ်ရာရသွားသူတွေကိုကြောက်ကြီးတောင်စခန်းထိအထမ်းတွေနဲ့တဲသွားပြီးအဲဒီကနေမှမှတ်တမ်းရွာဘက်ကတက်လာတဲ့ဖောကားနှစ်စီးနဲ့ရွှေတောင်မှာရှိတဲ့ဂရင်းတရားစစ်ဆေးရုံကိုတဲသွားတယ်လို့ပြည်ခရိုင်ပြည်သူ့ကာကွယ်ရေးတပ်မတော် 3601 တပ်ရင်းကထုတ်ပြန်ထားပါတယ်။ပေါင်းတယ်နယ်မှာစစ်တပ်ဘက်ကအထိနာသွားတဲ့အတွက်စက်တင်ဘာလ3ရက်ညနေ3နာရီခွဲအချိန်မှာရွှေတောင်မြို့နယ်ဘိုးလေကုန်းတပ်ထဲကနေစက်တပ်လေဒီ20နဲ့ရုံးမပေါ်တက်လာပြီးပေါင်းတယ်နယ်ကလက်ပံခုံရွာနဲ့တောင်ခမောက်ရွာကပြည်သူပိုင်အိမ်တွေပေါ်ကိုပေါင်းတရားဘုံသီး6လုံးကျဲချခဲ့တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ။ဒုတိယသတင်းအနေဖြင့်ပွင့်ဖြူမြို့နယ်မှာအင်အား200ခန့်ပါတဲ့စစ်အုပ်စုစစ်ကြောင်းကိုတော်လိုင်းတပ်တွေတိုက်ခိုက်ရာမှာစစ်သား20ကျော်သေဆုံးပြီးများစွာဒဏ်ရာရတဲ့သတင်းကိုတင်ပြပေးပါမယ်။မကွေးတိုင်းမင်းဘူးခရိုင်ပွင့်ဖြူမြို့နယ်မှာအင်အား200ခန့်ပါတဲ့စစ်အုပ်စုစစ်ကြောင်းကိုတော်လိုင်းတပ်တွေပူးပေါင်းတိုက်ခိုက်ခဲ့ရာမှာစစ်အုပ်စုဘက်က20ကျော်သေဆုံးပြီးဒဏ်ရာရသူတွေလည်းများတယ်လို့မြိုင်ပကဖကဒီနေ့စက်တင်ဘာလ5ရက်မှာထုတ်ပြန်ပါတယ်။ပွင့်ဖြူမြို့နယ်ညောင်ကိုင်းကျေးရွာအနောက်မြောက်ဘက်မြင်းဒီကုန်းတောကျောင်းအနီးကိုရောက်နေပြီးမဲဇလီရွာစခန်းကုန်းကဆင်းလာတဲ့စစ်သားတွေနဲ့ပြူတွေကိုမနစ်စက်တင်ဘာလ4ရက်နေ့ကတိုက်ခိုက်ခဲ့တာလို့ဆိုပါတယ်။မိနစ်30ခန့်ကြာတဲ့တိုက်ပွဲမှာစစ်တပ်ဘက်က22ဦးသေဆုံးတဲ့အပြင်အများအပြားဒဏ်ရာရသွားတာလို့အသိပေးပါတယ်။ဒီစစ်ကြောင်းမှာအင်အား200ခန့်ရှိပြီးအကြမ်းဖက်စစ်တပ်တပ်ရင်းတွေဖြစ်တဲ့ခလရ253 254 255ဝါတက်မဲဇလီစခန်းကုန်းကစစ်သားတွေအပြင်ကြောင်ကြီးကုန်းရွာခိုင်ကုန်းဆောင်တို့ကပြူစောထီးတွေလည်းပါတယ်လို့သိရပါတယ်။အဲ့ဒီစစ်ကြောင်းကိုမြိုင်ပကဖမင်းဘူးခရိုင်တပ်ရင်းလေးမြိုင်ပေါက်ပကဖစုဖွဲ့မှုနဲ့မြိုင်ပေါက်ဒရုန်းတင်းတပ်ပခုတ်ကူပကဖ ပွင့်ဖြူမြို့နယ်ပလာဖာတို့ကစူးစီးညင်ညွတ်စွာနဲ့နယ်မြေမခွဲခြားပဲပူးပေါင်းတိုက်ခိုက်ခဲ့တာဖြစ်ပါတယ်။လက်ရှိမှာစေအုပ်စုစစ်ကြောင်းဟာအင်အားအများပြားဖြစ်တင်ပြီးရှစ်ဆက်တိုးဖို့ပြင်ဆင်နေတာကြောင့်တော်လိုင်းတပ်ဖွဲ့တွေဘက်ကလည်းအသင့်နေရာယူထားပြီးပြန်လည်တိုက်ခိုက်နိုင်ဖို့စီစဉ်နေတယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးပကိုးရုံးမပေါ်စစ်တပ်စစ်ကြောင်းထုံနိုင်ဖို့ရှေ့ပြေးထွက်လာတဲ့ပြူစောတိရင်တန်းကိုတိုက်ခိုက်ခဲ့ရမှာပြူစောတိတဦးတေဆုံးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ပကိုးတိုင်းအနောက်ချမ်းအုပ်ဖုံမြို့နယ်အပိုင်းတွေကပကိုးရုံးမပေါ်အကြမ်းဖက်စစ်တပ်စစ်ကြောင်းထိုးနိုင်ဖို့ရှေ့ပြေးထွက်လာတဲ့ဆိုင်ကယ်၅စီးပါပြူစောတိရင်တန်းကိုတိုက်ခိုက်ခဲ့ရမှာပြူစောတိတဦးတေဆုံးပြီးဆိုင်ကယ်တစ်စီးတင်ဆက်ရရှိခဲ့တယ်လို့မြေအောင်ပြောက်ကြားတပ်ဖွဲ့အုပ်ဖုံကဒီနေ့စက်တင်ဘာလ5ရက်မှာထုတ်ပြန်လာပါတယ်။အေးမြတာယာမျိုးကပြူကောင်းဆောင်ဝနဦးဆောင်နဲ့ဆိုင်ကယ်၅စီးပါရင်နှန်းကိုတာယောက်ရီခိုင်တရင်3802တက်ခွဲလေးမြောက်ပြောက်ကြားတက်ဖွဲ့အုပ်ဖို့ရဲဘော်တွေကစက်တင်ဘာလ3ရက်နေ့လယ်2နာရီခွဲအချိန်မှာစင်ကူးကျောင်းခေါင်းဆယ်တာပေါင်ဘော်ကနေစောင့်ကြိုတိုက်ခိုက်ခဲ့တာလို့ဆိုပါတယ်ဒီတိုက်ခိုက်မှုမှာတော်လိုင်းရဲဘော်တွေနဲ့ပြူစောတိအဖွဲ့တွေကြားအပြန်အလှန်ပစ်ခတ်မှုတွေဖြစ်ခဲ့ရမှာပြူစောတိကျော်ဝင်းစိန်တေဆုံးသွားခဲ့ပြီးကျန်တဲ့ပြူစောတိတွေဖျို့ဖျဲထွက်ပြေးသွားတာကြောင့်ဆိုင်ကယ်တစ်စီးသိမ်းဆည်းရရှိခဲ့တာလို့သိပေးပါတယ်။လူငယ်ရီကိုပေါ်တာဆွဲဖမ်းဆီးပြီးငွေညှစ်နေတဲ့ပြူကောင်းဆောင်ဝနဟာလက်ရှိမှာသူ့အိမ်မှာမနေရတော့ပဲပုန်းခိုနေတယ်လို့ဒေသသတင်းရင်းမြစ်တွေကပြောပါတယ်။ပြည်သူလူထုနဲ့တော်လိုင်းတပ်ဖွဲ့တွေကိုဒုက္ခပေးနေတဲ့စစ်သားတွေကိုသာမကစစ်တပ်ထောက်တိုင်တွေကိုပါအရှိန်မြင့်တိုက်ခိုက်သွားမှာဖြစ်တဲ့အတွက်ပြည်သူလူထုအနေနဲ့လဲစေအုပ်စုရှိတဲ့နေရာအနီးတစ်ဝိုက်သွာလာနေထိုင်တာမျိုးမလုပ်ဖို့မြောက်ပြောက်ကြားတပ်ဖွဲ့အုပ်ဖို့ကအတိပေးနှိုးဆော်ထားပါတယ်ခင်ဗျာ။ဆလဘီဗမော်ကိုရောက်နေတဲ့စစ်သည်မော်တွေ AR မြစ်အတိုင်းပြန်ဆင်းလာတဲ့အတွက်မြစ်ကြောင်းတလျှောက်နေထိုင်သူတွေသတိရှိကြဖို့ကာကွယ်ရေးအဖွဲ့တွေနှိုးဆော်တဲ့သတင်းကိုတင်ပြပေးပါမယ်။ကချင်ပြည်နယ်ဗမော်မြို့ကိုရောက်နေတဲ့စစ်သည်မော်တွေဒီနေ့စက်တင်ဘာလ5ရက်မနေ့ပိုင်းမှာ AR မြစ်အတိုင်းပြန်လည်ဆုံဆင်းလာတဲ့အတွက်မြစ်ကြောင်းတလျှောက်နေထိုင်သူတွေသတိရှိကြဖို့ကာကွယ်ရေးအဖွဲ့တွေကတိုက်တွန်းနှိုးဆော်ထားပါတယ်။အကြမ်းဖက်စစ်တပ်ရဲ့စစ်သည်မော်တွေဟာဗမော်ကဒေသနေပြည်သူတွေရဲ့စီးစိမ်အုပ်စာပစ္စည်းမျိုးစုံကိုခိုးယူတင်ဆောင်ပြီးဒီနေ့စက်တင်ဘာလ5ရက်မနေ့9နာရီချိန်မှာဗမော်ကနေစုံစင်းသွားပြီဖြစ်ကာစစ်ရေးရင်တွေကိုဝိုင်းတွဲလေရင်ကဝေဟင်ကနေလုံခြုံရေးယူပေးနေကြောင်းသိထားတယ်လို့ဒေသစီရေးသတင်းရင်းမြစ်တူကအတည်ပြုပါတယ်စုံစင်းသွားတဲ့စစ်သည်မော်အုပ်မှာစစ်သည်မော်6ဆင်းပါတယ်လို့သိရပြီးအဲ့ဒီစစ်သည်မော်တွေဟာပြီးခဲ့တဲ့ဩဂုတ်လ1ရက်နေ့ကပဲဗမော်မြို့ကိုရိတ်ခါလက်နက်ခဲယမ်းနဲ့လူအင်အားတွေတင်ပို့ခဲ့တဲ့စစ်သည်မော်တွေလို့ဒေတာရင်းသတင်းတွေကိုဖော်ပြနေတဲ့ကချင် News Group မှာဖော်ပြထားပါတယ်။အခုလိုစစ်သည်မော်တွေစုံစမ်းသွားလာတဲ့အခါမှာလမ်းကြောင်းရှင်းဖို့မြစ်ကမ်းတစ်ဘက်ကကြေးရွာတွေကိုလေကြောင်းကနေတိုက်ခိုက်တာလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေလုပ်လို့ရှိတဲ့အတွက်မြစ်ကမ်းတစ်ဘက်မှာနေထိုင်သူတွေအနေနဲ့အထူးဂရုစိုက်ကြဖို့ KIA ရှေ့တန်းသတင်းရင်းမြစ်ရဲ့အဆိုကိုကိုးကားပြီးတိုက်တွန်းထားပါတယ်။ဗမော်မျိုးကိုရောက်နေတဲ့စစ်သည်မော်တွေထွက်ခွာသွားချိန်မှာပဲစကိုင်းတိုင်းကတာမျိုးကနေစစ်သားပါတဲ့စစ်သည်မော်၅ဆင်းဟာဒီနေ့မနက်9နာရီခွဲအချိန်မှာဗမော်မျိုးကိုထွက်ခွာလာတယ်လို့စစ်ရေးသတင်းရင်းမြစ်တွေကပြောပါတယ်။မန္တလေးခေါ်ဝန်စိတ်ကန်းကနေဗမော်ကိုစစ်သည်မော်တွေဆန်တက်လာချိန်တုန်းကစစ်တပ်ကပြစ်ခတ်မှုတွေကြောင့်မြစ်ကြောင်းတလျှောက်ကျေးရွာတွေမှာနေထိုင်ကြတဲ့ဒေသနေပြည်သူ30ထက်မနည်းသေဆုံးခဲ့တယ်လို့စစ်ရေးသတင်းမှတ်တမ်းတွေအရသိရပါတယ်။ဒါကြောင့်စစ်သည်မော်တွေပြန်လည်ဆုံဆင်းလာချိန်မှာလဲအကြမ်းဖက်စစ်တပ်ကရန်တမ်းပစ်ခတ်တာတွေလှုပ်လာနိုင်တဲ့အတွက်မြစ်ကြောင်းတလျှောက်နေထိုင်သူတွေသတိရှိကြဖို့ဒေသတော်လှန်ရေးအဖွဲ့တွေကသတိပေးနှိုးဆော်လိုက်တာပဲဖြစ်ပါတယ်ခင်ဗျာဆလဘီကြိုက်ထိုးဘီလင်းနဲ့တထုံမြို့နယ်ကကျေးရွာတွေမှာတော်လှန်ရေးတပ်ဖွဲ့တွေရဲ့အမိကိုတုံးပြီးငွေကြေးလိမ်လည်တောင်းခံတာတွေရှိနေတယ်လို့ KRF သတိပေးတဲ့သတင်းကိုတင်ပြပေးပါမယ်မွန်ပြည်နယ်အတွင်းမှာရှိတဲ့ကြိုက်ထူဘီလင်းနဲ့တထုံမြို့နယ်တို့နဲ့ဆက်ဆက်နေတဲ့ကြေးရွာတွေမှာတော်လိုင်းရင်အဖွဲ့အမည်တွေကိုတုံးပြီးငွေကြေးလိမ်လည်တောင်းခံတာတွေရှိနေတယ်လို့ကြိုက်ထူတော်လိုင်းရင်အင်အားစု KRF ကသတိပေးပြောဆိုလိုက်ပါတယ်။ငွေကြေးလိမ်လည်သူတွေဟာတော်လိုင်းရင်တပ်ဖွဲ့ရဲ့အမည်ဒါမှမဟုတ်လူတီများတဲ့တော်လိုင်းရင်အဖွဲ့ဝင်တွေရဲ့အမည်ကိုအလွဲသုံးစားလုပ်ပြီးဒေသနေပြည်သူတွေကိုချင်းချောက်ကငွေကြေးလိမ်လည်ကောက်ခံနေတာတွေတွေ့ရတယ်လို့ဆိုပါတယ်။အခုလိုချင်းချောက်ပြောဆိုပြီးငွေကြေးကောက်ခံတာမျိုးကြုံရပြီဆိုရင်ဒေသနေပြည်သူတွေအနေနဲ့ဤဆက်ရာတော်လိုင်းရင်အဖွဲ့အစည်းတွေကိုဆက်သွယ်ပြီးသတင်းပေးတိုင်ကြားကြဖို့ KRF ကတိုက်တွန်းထားပါတယ်။ကြိုက်ထိုတော်လိုင်းရင်အင်အားစု KRF အနေနဲ့ပြည်သူလူထုစီကနေငွေညစ်တောင်းခံတာ၊ချင်းချောက်တောင်းခံတာမျိုးဟိုတုန်းကလည်းမရှိခဲ့သလိုနောင်လဲရှိမှာမဟုတ်ဘူးလို့ကတိပေးထားပါတယ်။ဒါကြောင့် KRF တပ်ဖွဲ့ဝင်တွေရဲ့အမည်ကိုအလွဲသုံးစားလုပ်ပြီးချင်းချောက်ငွေညစ်လာရင်လဲ KRF ကတရားဝင်ဖွင့်ထားတဲ့လူမှုကွန်ရက်စာမျက်နှာကနေတဆင့်လာရောက်တိုင်ကြားကြဖို့ဖိတ်ခေါ်ထားပါတယ်။ကြိုက်ထူတော်လိုင်းအင်အားစု KRF အနေနဲ့ဆေးအာဏာရှင်စနစ်ကျဆုံးတဲ့အထိတိုက်ပွဲဝင်သွားမှာဖြစ်ပြီးအသက်အိုးအိမ်စည်းစိမ်တွေကိုအသက်ဘေးကာကွယ်သွားမှာဖြစ်တာကြောင့်ပြည်သူလူထုထိခိုက်နစ်နာပျက်စီးဆုံးရှုံးစေမဲ့ဖောက်ခွဲမှုတိုက်ခိုက်မှုတွေလုပ်မှာမဟုတ်ဘူးလို့ထုတ်ပြန်ကြေညာထားပါတယ်ခင်ဗျာ။ယခုနောက်ဆုံးစီးရဲတဲ့နေဖြင့်နမ်ဆန်မြို့နယ်မှာရဲတပ်ဖွဲ့ကနေအိမ်ဖောက်ထွင်းသူတို့ကိုဖမ်းဆီးရမိတဲ့သတင်းကိုတင်ပြပေးပါမယ်။ရှမ်းမြောက်ဒေသတအောင်တက်မဟာကိုနယ်မြေမှာပါတဲ့နမ်ဆန်မြို့နယ်မမ်မိုင်တောင်မရွာမှအိမ်တဲအိမ်ကိုဖောက်ထွင်းပြီးရွှေနဲ့ပတ်စံတွေခိုးယူသွားသူတို့ကိုတောင်မြို့နယ်ရဲတပ်ဖွဲ့ကဖမ်းဆီးနိုင်ခဲ့တယ်လို့ PSLF TNLA ကထုတ်ပြန်ပါတယ်။ပြစ်မှုကျူးလွန်သူဟာအသက်45နှစ်အရွယ်ဒေါ်ဆန်ခမ်းမောင်ဆိုသူဖြစ်ပြီးဩဂုတ်လ14ရက်နေ့မှာကျူးလွန်ခဲ့တာကိုမြို့နယ်ရဲတပ်ဖွဲ့ကဩဂုတ်လ29ရက်မှာဖမ်းဆီးနိုင်ခဲ့တာလို့ဆိုပါတယ်။ပြစ်မှုကျူးလွန်သူဟာဩဂုတ်လ14ရက်နေ့ကအလုတ်သွားနေတဲ့ဒေါ်မြထွေးရဲ့အိမ်ကငွေသား7,800,000တရုတ်ယွမ်ငွေ2,000,000ရွှေလက်ကောက်6ကွင်းရွှေလက်စွပ်2ကွင်းရွှေစွဲကြို2ကုန်းနဲ့ရွှေကလစ်တစ်ခုကိုခိုးယူပြီးထွက်ပြေးသွားခဲ့တာလို့အသိပေးပါတယ်။လက်ရှိမှာပြစ်မှုကျူးလွန်တဲ့အမျိုးသမီးကိုတောင်မြို့နယ်ရဲတပ်ဖွဲ့ကဖမ်းဆီးထိန်းသိမ်းထားပြီးဥရီနဲ့အညီအရေးယူသွားမယ်လို့PSLF TNLA သတင်းနှင်ပြန်ကြားရေးဌာနကထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့ဇူလိုင်လတုန်းကလည်းနမ်ဆန်မြို့နယ်ဇေတုံဟုံးကျေးရွာကအိမ်တအိမ်ကိုဖောက်ထွင်းပြီးရွှေနဲ့ပိုက်ဆံတွေခိုးယူသွားသူတဦးကိုလည်းတောင်မြို့နယ်ရဲတပ်ဖွဲ့ကဖမ်းဆီးနိုင်ခဲ့တယ်လို့ PSLF TNLA သတင်းနှင်ပြန်ကြားရေးဌာနမှတ်တမ်းတွေအရသိရပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်ကိုခန့်မှပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
ဗီဒီယိုအန်ယူဂျီမှဆက်လက်တင်ပြနေပါတယ်။စစ်ရေးသတင်းကောင်းလို့ချက်ပြီးမှတော့ပြည်တွင်းသတင်းများကိုမျိုးဥမုံကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2025ခုနှစ်စက်တဘာလ5ရက်နေ့ဗီဒီယိုအန်ယူဂျီညပိုင်းပြည်တွင်းသတင်းတွေကိုတင်ပြပေးသွားပါမယ်။ကျွန်မကတော့မျိုးဥမုံပါ။ကျွန်မအဦးဆုံးတင်ပြပေးမယ့်သတင်းကတော့တောင်အောင်ဆန်းစုကြည်ရဲ့ကျွန်မရဲ့အခြေအနေဆိုးရွားနေတဲ့အတွက်အသက် NDA စိုးရိမ်တယ်လို့တားဖြစ်သူ Kim Harris ပြောကြားတဲ့သတင်းဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ရဲ့ကျန်းမာရေးအခြေအနေဆိုးရွားနေတဲ့အတွက်အသက် NDA ထိခိုက်မှာစိုးရိမ်တဲ့အကြောင်းတားဖြစ်သူ Kim Harris ကဒီနေ့စက်တဘာလ5ရက်မှာလူမှုကွန်ရက်ကနေတဆင့်ထုတ်ဖော်ပြောဆိုလိုက်ပါတယ်။ပြီးခင်ဖြစ်သူဒေါ်ဆန်းစုကြည်ရဲ့ကျန်းမာရေးအခြေအနေဆိုးရွားနေတာကိုသိရတဲ့အတွက်အလွန်စိတ်ထိခိုက်ရပြီးထိမ့်သိမ့်ခံထားရတဲ့အခြေအနေကြောင့်နှလုံးရောဂါဟာအဆိုးဘက်ကိုရောက်လာရကြောင်းနဲ့ပြင်ပကနှလုံးအထုကုဆရာုံနဲ့ပြသခွင့်ရဖို့တောင်းဆိုထားပေမဲ့ဒီတောင်းဆိုချက်ကိုခွင့်ပြုပေးတာရှိမရှိကိုတော့သူ့အနေနဲ့မသိရသေးဘူးလို့ဆိုပါတယ်။ဒါဟာအင်မတန်မှလူမဆန်ရက်ဆက်လုံးနဲ့လက်ခံနိုင်စရာမရှိတဲ့လုပ်ရဖြစ်တယ်လို့ Kimeris ကရုပ်သံမှတ်တမ်းကနေထုတ်ဖော်ပြောဆိုထားပါတယ်။ Kimeris လို့လူသိများတဲ့ကိုထင်းလင်းကဒေါအောင်ဆန်းစုကြည်ပါဝင်နိုင်ငံအချင်းသားတွေအားလုံးကိုလှုပ်ပေးဖို့လည်းတဆက်တည်းတောင်းဆိုထားပါတယ်။ဒီတောင်းဆိုချက်ဟာမြန်မာနိုင်ငံအနာဂတ်အတွက်လည်းဖြစ်တယ်လို့ Kimeris ကဆက်ပြောထားပါတယ်။ဂျမိုင်းရေးချင်းနေဆိုးရွားလာနေတဲ့ဒေါအောင်ဆန်းစုကြည်ကိုအာဏာသိမ်းစေုပ်စုအနေနဲ့အရေးပေါ်ဂျမိုင်းဆောင်ရှားမှုလုပ်ပေးဖို့နိုင်ငံတကာအသံဝန်နေတဲ့ဝင်ရောက်ကူညီပေးဖို့ကိုထိန်လင်းကတိုက်တွန်းထားတဲ့အကြောင်းလန်ဒန်ခြေဆိုင် Independent သတင်းစာကလည်းအထူးသတင်းအဖြစ်ဖော်ပြထားပါတယ်။ဒါပြင်လူထုကောင်ဆောင်ဒေါအောင်ဆန်းစုကြည်ကိုလှုပ်ပေးဖို့ဗြိတိသျှနိုင်ငံခြားရေးဝန်ကြီးဟောင်းဝီလျံဟေ့ကတောင်းဆိုထားတဲ့အကြောင်းလည်းဗြိတိန်သတင်းစာ The Independent ကသတင်းဆောင်မအနေနဲ့ဖော်ပြထားပါတယ်ရှင်ဆက်လက်ပြီးဂျာကာလာဒေသန္တရပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဗဟုကော်မတီအစည်းအဝေးကိုပြည်ထောင်စုဝန်ကြီးချုပ်မန်ဝင်းခိုင်တန်ဦးဆောင်ကျင်းပတဲ့သတင်းကိုတင်ပြပေးပါအောင်မယ်မြို့သားညီညွတ်ရေးအစိုးရဂျာကာလာဒေသန္တရပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဗဟုကော်မတီအစည်းအဝေးမှတ်စဉ်31မြင်းဆောင်2025ကိုစက်တဘာလ4ရက်မနက်10နာရီချိန်မှာကျင်းပရာဂျာကာလာဒေသန္တရပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဗဟုကော်မတီဥက္ကဋ္ဌပြည်ထောင်စုဝန်ကြီးချုပ်မန်ဝင်းခိုင်တန်မှအဖွဲ့မှစကားပြောကြားခဲ့ပါတယ်။ဆက်လက်ပြီးတက်ရောက်လာကြတဲ့ဂျာကာလာဒေသန္တရပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဗဟုကော်မတီဖွဲ့ဝင်များမှ30မြင်းဆောင်2025မှာချမှတ်ထားတဲ့ရှေ့လုပ်ငန်းစဉ်များနဲ့ပတ်သက်ပြီးပြီးစီးမှုခြေနေများနဲ့ဆက်လက်ဆောင်ရွက်ရန်ကြံရှိနေတဲ့လုပ်ငန်းစဉ်တွေကိုချပြရှင်းလင်းကတက်ရောက်လာတဲ့ဝန်ကြီးဌာနရဲ့တာဝန်ရှိသူများမှလုပ်ငန်းဆောင်ရွက်ချက်များကိုအကျယ်တဝင့်ဆွေးနွေးခဲ့ကြပါတယ်။စီဝေတို့ပြည်ထောင်စုဝန်ကြီးချုပ်မန်ဝင်းခိုင်တန်းမှဦးဆောင်ကပြည်ထောင်စုဝန်ကြီးများဒုတိယဝန်ကြီးများအမြဲတမ်းအတွင်းဝင်များတွဲဘက်အမြဲတမ်းအတွင်းဝင်များဌာနဆိုင်ရာများမှတာဝန်ရှိသူများတက်ရောက်ခဲ့ကြပါတယ်ရှင်။နောက် ောက်ထပ်တင်ပြပေးမယ့်သတင်းကတော့ညီညွတ်ဖို့နဲ့လက်တွဲညီညီလှုပ်ရှားဖို့အချိန်တန်ပြီလို့ပြည်ထောင်စုဝန်ကြီးဦးထင်လျောက်တိုက်တွန်းတဲ့သတင်းပဲဖြစ်ပါတယ်။ညီညွတ်ဖို့နဲ့လက်တွဲညီညီလှုပ်ရှားဖို့အချိန်တန်ပြီလို့ဆက်သွယ်ရေးသတင်းအချက်အလက်နဲ့ဤပညာဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးထင်လျောက်မှစက်တဘာလ5ရက်မှာတိုက်တွန်းတောင်းဆိုလိုက်ပါတယ်။ Peace ဆိုတဲ့ငြိမ်းချမ်းရေးစကားလုံးတွေတွင်တွင်သုံးနေကြတဲ့သူတွေကသက်80အရွယ်လူလူကောင်းဆောင်ကိုလွှတ်မပေးသူတို့ရဲ့ scam election ကိုတော့ဘလို့ပဲလူလူကသဘောမတူသည်ဖြစ်စေဆက်လုပ်ပြီးနန်းတက်ချင်နေသူတွေဒီချိန်မှာညီညွတ်ကြပါလို့ပြောရတာလွယ်သလောက်လက်တွဲညီညွတ်ဖို့ခက်ခဲနေအောင်မယ်ဆိုရင်ရှေ့နာကက်မှာပိုခက်ခဲကြမ်းတမ်းလာနိုင်တယ်ဒီတော့အတရီပေးဖဲ့ပြီးညီညွတ်ဖို့နဲ့လက်တွဲညီညီလှုပ်ကြဖို့အချိန်တက်ပြီတော်လိုင်းအင်အားစုတွေကလည်းရှိတဲ့အင်အားထက်နောက်ထပ်ပုံမှန်အင်အားကောင်းလာအောင်ဗတ်ပေါင်းစုံနေရာပေါင်းစုံရင်းမြစ်ပေါင်းစုံ resources ပုံမှန်ပါဝင်လာအောင်စီယုံအားဖြစ်ရမယ့်အချိန်ရောက်ပါပြီလို့ဝန်ကြီးကဆိုထားပါတယ်ရှင်ပြည်သူဝန်ဆောင်မှုလုပ်ငန်းတွေလုံခြုံရေးဆောင်ရွက်နိုင်ဖို့မင်းတပ်မှမြို့နယ်လုံးကျွတ်သကောင်စင်းကောက်တဲ့တရင်ကိုတင်ပြပေးကြပါတယ်ပြည်သူဝန်ဆောင်မှုလုပ်ငန်းတွေတိတိယယလုံခြုံရေးဆောင်ရွက်နိုင်ဖို့အတွက်မင်းတပ်မှမြို့နယ်လုံးကျွတ်သကောင်စင်းကောက်ခန္ဓာနဲ့အိမ်နောက်စုလူရည်စင်းတွေစနစ်တကျလုံဆောင်ပေးနေတယ်လို့မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကထုတ်ပြန်ပါတယ်ဒါဟာပြည်သူဝန်ဆောင်မှုလုပ်ငန်းတွေထိထိရောက်လုပ်ကိုင်ဆောင်ရွက်နိုင်မှုအပြင်ရပ်ပတ်ဖွဲ့စည်းတွေနဲ့ပို့ပြီးအနီးကပ်ချိတ်ဆက်လုပ်ဆောင်နိုင်မှုလည်းဖြစ်တယ်လို့ဆိုပါရတယ်။ဒါကြောင့်မင်းတပ်မြို့နယ်အတွင်းနေထိုင်နေကြတဲ့ပြည်သူလူထုအနေနဲ့လည်းသက်ဆိုင်ရာအုပ်ချုပ်ရေးမှုတွေတာဝန်ရှိသူတွေနဲ့ပူးပေါင်းပါဝင်ကူညီပေးကြဖို့မြို့နယ်ပြည်သူအုပ်ချုပ်ရေးအဖွဲ့ကမြစ်တမ်းရပ်ကန်ထားပါတယ်။ဒီအနောက်စုစည်းဟာဂျာကာလမင်းတပ်မြို့နယ်ပြည်သူအုပ်ချုပ်ရေးအဖွဲ့ကပြဋ္ဌာန်းထားတဲ့အနောက်စုစည်းရင်ဖြစ်ပြီးအိမ်နောက်စုစည်းပြောင်းတာအိမ်နောက်စုစည်းမှာပါတဲ့သူတွေသေဆုံးတာအိမ်နောက်စုစည်းမှာပါတဲ့မြို့သမီးတွေကလေးမွေးဖားတာမျိုးတွေရှိရင်ရက်ွက်ချင်းရွာတိုက်နယ်အဆင့်ကနေမြို့နယ်အဆင့်ပြည်သူ့အုပ်ချုပ်ရေးအဖွဲ့တွေစီမှတရင်ပေးပို့ရမယ်လို့သိရပါဗျ။ဒါအပြင်ဒီအိမ်နောက်စုစည်းပုံစံဟာမင်းတပ်မြို့နယ်အတွင်းမှာပဲကိုင်းဆောင်ခွင့်ရှိတယ်လို့မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကထုတ်ပြန်ကြေညာထားပါတယ်ရှင်။ခုနောက်ဆုံးတင်ပြပေးမယ့်သတင်းကတော့ Downs Australia Tour 2025ဖြောပြပွဲအတွက်တရုတ်ဆောင်တောင် Australia နိုင်ငံရောက်ရှိတဲ့သတင်းဖြစ်ပါတယ်။Downs Australia Tour 2025ဖြောပြပွဲအတွက်တရုတ်ဆောင်တောင်ဟာ Australia နိုင်ငံသို့ရောက်ရှိနေပြီဖြစ်တယ်လို့သိရပါဗျ။ Downs Australia Tour 2025အတွက်ပထမဂီးစင် Melbourne မြို့ကိုချမော့စွာရောက်ရှိခဲ့ပါပြီ။ဂီးစင်အစအဆုံးသတင်းမေးဆောင်မျော်ရင်ခက်ခဲမှန်သမျှဂီးဥဒိုင်းနဲ့ချက်ချင်းဖြည့်ရှင်ပေးခဲ့ကြတဲ့စီစဉ်ပေးသူများကိုအထူးပဲကျေးဇူးတင်ပါတယ်။အားရောက်ကြိုဆိုကြတဲ့သူများအနေနဲ့လည်းကျွန်တော်တို့ရဲ့လေးစိတ်ဆိုင်ရောက်စီစဉ်များမှာမထမပဲကြန့်ကြာနေပေမဲ့စိတ်ရှည်စွာနဲ့ဆောင်ဆိုင်ပြီးကြိုဆိုခဲ့ကြတယ်။နောက်ပြီးကျွန်တော်ပါဝင်အဖွဲ့သားတွေအတွက်သွားရိုက်စင်းနဲ့စေဝါတွေကစတရားချင်းစီအတွက်လိုအပ်နိုင်မဲ့အရာတွေကိုသေစိတ်ဖြည့်ဆည်းပြီး give design အဝတ်ပြုကြပါတယ်။တရားချင်းစီရဲ့မေတ္တာတွေနဲ့နှွေးထွေးလုံခြုံမှုကိုခံစားလိုက်ရလို့ကျေးဇူးတင်ပါတယ်လို့တရုတ်ဆောင်တောင်းကဒီပေးဆိုထားပါတယ်။မြူတော်လင်ရဲ့ဂျယ်ဒဝင်းဖြစ်တဲ့တရုတ်ဆောင်တောင်းရဲ့ပထမဦးဆုံးဂီတဖျော်ဖြေပွဲကိုဩစတြေးလျနိုင်ငံကီးစင်ဖြစ်ပထမဆုံးရွေးချယ်ခဲ့ပြီးဖြောပြပွဲတွေမှာလက်မှတ်ရောင်းရငွေအလုံးပွဲအထိမ့်မှပစ္စည်းရောင်းရငွေအလုံးအစားအစာရောင်းရငွေအလုံးလေလံတင်ပစ္စည်းများရောင်းရငွေအလုံးရဲ့90ရာခိုင်နှုန်းကို NUG ရဲ့ငွေလိုအစုံအညီဌာနတစ်ခုတည်းကိုလှူဒန်းမှာဖြစ်ပါတယ်။ကျန်10ရာခိုင်နှုန်းကို NUG သတင်းထုတ်ပြန်ရေး unit ကိုလှူဒန်းမှာဖြစ်ပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတော့ဒါကီနဲ့ကိုခန့်တို့ကပေးပို့ထားတာဖြစ်ပါတယ်ရှင်။
မင်္ဂလာပါရှင်။မနက်ဖြန်စက်တင်ဘာလ6ရက်နေ့တော့မိုးလေဝသခန့်မှန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာဒိန်အသင့်တင်ကနေဒိန်ထူထပ်နိုင်ပြီးအနောက်တောင်မုတ်တုံလီဟာအာကောင်ရာကနေအားအလွန်ကောင်းနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့မြန်မာကဲယူရန်တျောင်းနယ်ကမ်းလွန်ပင်လယ်ပြင်တို့မှာတခါတရံမိုးသက်လေပြင်းတွေကြာရောက်နိုင်ပြီးလိုင်းကြီးနိုင်ပါတယ်။မိုးသက်လေပြင်းကြဆင်းရေပြင်းမြေပြင်းလေဟာအနောက်တောင်ဘက်ကနေတနအီကုန်မိုင်40ကနေ45မိုင်ခန့်အထိတိုက်ခတ်နိုင်ပါတယ်။မိုးအခြေအနေကတော့နေပြည်တော်မန္တလေးတိုင်းမကွေးတိုင်းရန်ကုန်တိုင်းပဲခူးတိုင်းအေရဝတီတိုင်းတနင်္သာရီတိုင်းကချင်းပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်ကရင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာစိတ်စိတ်ကနေနေရာအနှံ့ပြားမိုးထစ်ချုံရွာနိုင်ပြီးစကိုင်းတိုင်းမှာနေရာကျဲကျဲမိုးထစ်ချုံရွာနိုင်ပါတယ်။ကချင်းပြည်နယ်ရှမ်းပြည်နယ်အေရဝတီတိုင်းရခိုင်ပြည်နယ်ကရင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာကွက်ပြီးမိုးကြီးနိုင်ပါတယ်ရှင်။
ဗီဒီယိုအန်ယူဂျီသောတာရှင်များခင်ဗျာအခုတခါတော်လိုင်းကဗျာအစည်းအဝေးမှာကျော်မဲထွန်းနယူးယောက်ရေးဖွဲ့ထားပြီးရန်တိုင်းမှခန်းစားရွတ်ဖတ်ထားတဲ့အပြန်လန်းဆိုတဲ့တော်လိုင်းကဗျာကိုခန်းစားနားဆင်ကြရမှာဖြစ်ပါတယ်အ ပြန်လန်ပင်လယ်ကိုငေးမယ်တောင်တန်းတွေကိုငေးမယ်သူတို့နောက်ကျောတဲ့နေလုံးကြီးနေဆင်းသွားတာကိုငေးမယ်ဆန်းချောင်းဘေးမှာလဲလျောင်းမယ်တောင်ကျဆန်းရည်တစ်ခွက်စီတောက်မယ်ချစ်သူတွေကြားစကားမများကြီးပေါ့ဝေးသွားတဲ့အချိန်တွေဟာဖုံအလိမ့်လိမ့်တက်လို့ဤချင်းဝေးချင်းတန်ခံနိုင်အောင်ဝင်းလီထွက်လီကိုလေ့ကျင့်လို့ပြန်လို့ရပြီဆိုမှပြန်ဖို့လမ်းကိုမမှတ်မိပြန်ချင်ပါတယ်ဆိုမှပြန်စရာအိမ်ကမရှိပြန်စရာအိမ်ရှိရှိမရှိရှိအိမ်ပြန်ချင်စိတ်တော်ရှိတာပဲအိမ်ပြန်ချင်တဲ့အိမ်မက်ဟာလေရင်ဘုံတန်ခံရလို့တစစီကျိုးပြက်ဝေဟင်ဒရုန်းတန်ခံရလို့တပိုင်းစီပြတ်ထွက်စီးစားညာချမ်းအိမ်ပြန်လမ်းမှာပြန်မဆုံရတဲ့အခါမိသားစုဟာမပြည့်စုံပါဘူးကျော်မင်းထွန်းနယူးယောက
်ရီဒီယိုအန်ယူဂျီမှဆက်လက်တင်ပြနေပါလေကိုဒီကမှာတော့အပတ်စဉ်ထုတ်လွှင့်နေကြဖြစ်တဲ့ STB Podcast Friday အစီအစဉ်မှာမကြခင်တွင်ဥပံရဲ့ Exchange Listing တွင်တော်လိုင်းရင်းနဲ့အတူမိမိလည်းအကျိုးရှိစေမယ့် Sharpa Airdrop Game Sprint Beast ရဲ့ Mission 9မလွတ်တမ်းပါဝင်ပြီးပိုလန်တွင်စုနေတဲ့အကြောင်းအရာကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
Hello ကိုသိမ်းပါ යි
ဟုတ်မသိနေကောင်းလားအတွေ့အကြုံတောင်ကြာပြီ
ကောင်းပါတော့ကောင်းပါအခုလဲကိုသိမ်းမောင်နဲ့မပြောရတာကြလို့ဖုန်းဆက်လိုက်တာ။ဘာရီထုလဲလို့
။ဘာထုလဲဆိုမျော်လင့်ဆောင်စားနေရတာပေါ့မတန်ရေ
။ဒါဆိုရင်တော့စိတ်မကောင်းမှာကိုသိမ်းမောင်ရေ။မျော်လင့်ဆောင်စားမနေပါနဲ့တော့။သူမကဘယ်တော့မှပြန်လာတော့မှာမဟုတ်ပါဘူး
။ဟာမတန်ရေ။မတန်ပြောမှငူတောင်ငူကျင်သွားပြီ။ကျွန်တော်မျော်လင့်နေတာကတခြားပါဗျ
။တခြားဆိုရင်တော့မတန်လည်းမျော်လင့်နေပါတယ်တော့
။ဟာမတန်ကရောဘာကိုမျောနေတာတော့
ဟာဘာရှိရမှာလဲပြားကင်းဆော့လို့ရထားတဲ့ပေါ်လန်တွေကိုတုံကင်တွေနဲ့လဲပြီးတော့ပါတဲ့အဲ့ဒါကိုမျောနေတာပါတော့
ဟာတိုက်ဆိုင်လိုက်လीမတန်ရင်ကျွန်တော်လည်းအဲ့ဒါကိုမျောနေတာပဲကျွန်တော်မှဝဝင်ကုတ်ခမ်းပြီးစုဆောင်ထားရတဲ့ပေါ်လန်တွေအများကြီးရှိနေပြီဒီကြားထဲဟိုလင့်ကြည့်ပါဆိုပြေးကြည့်လိုက်ရဟိုနေရာမှာဟိုဟာဖွက်ထားပါတယ်ဆိုတော့အားရှာလိုက်ရနဲ့အပင်မန်းခမ်းပြီးစုထားရတာဆိုတော့မျိုးမျိုးမြက်မြက်လေးရကျင်တဲ့ဗျာ
တူတူပါပဲကသိန်းမောင်ရေမစ်ရှင်တွေမစ်ရှင်တွေဆိုတာလေလိုက်လို့လို့ချက်လွေငနေချက်လွန်ငနေပိုလန်လေးတွေရလာရင်ပြောရတာပါပဲတော့အခုဆိုပိုလန်မောင်တန်းချီရနေပြီမို့တုန်ကင်နဲ့အန်ရိုမန့်လုပ်လို့ရမယ်ချင်းမျောနေရတော့တပေါ့တော့
နောက်တစ်ခုကရထားတဲ့ပိုလန်လေးတွေကိုမသုံးရက်မစွဲရက်ဖြေးရတဲ့ဒုက္ခကလည်းရှိသေးတယ်ဗျို့background လေးချိန်လိုက်ရင်ဘယ်လောက်များကုံသွားမလဲနာမည်ချိန်ကပ်လေးဝယ်လိုက်ရင်ဘယ်လောက်များကုံသွားမလဲဆိုပြီးတွတ်တွတ်နှစ်မျိုးနေရသေးတယ်မတန်ရေ
ဟုတ်ပါကသိန်းမောင်ရေဒါလဲတူရန်ရောဝက်ဝင်ရင်ကြောက်ရလို့ဝက်ဝင်ထောက်ကြောက်ဝယ်တယ်လေပိုလန်ကကုံမှာဆိုတော့ဝက်ဝင်ကကိုက်ဝက်ဝင်ကကိုက်တော့လယ်လကထိနဲ့တိုင်ပတ်နေသေးတော့
ဒါပေမဲ့တငယ်ချင်းများများအင်ဗိုက်လုပ်ပြီးပိုလန်စုပြားမရှင်တွေလိုက်စောပြီးပူလန်စုပြားဆိုဆိုင်ရဲ့ဒီကြီးထူထောင်ပြီးအခုတော့ပြားအင်ပါယာတခင်ကြီးတောင်ဖြစ်တော့မှာဆိုတော့ပြောစရာကောင်းလာပါတယ်ဗျာအိတ်ချိန်လစ်စတင်းလာချိန်ကိုမျှော်ရင်ပူလန်တတိလောက်တော့မပြော
ဒါလဲချက်တူရန်ရောအခုဆိုတငယ်ချင်းတွေခင်ဗျာအင်ဗိုက်ခဏခဏပို့လို့တော့နာညီတက်တာပြီးရောဆိုပြီးလိုက်တောင်ဆော့နေကြလို့ကြားတယ်သူတို့လဲပူလန်တတိတွေဖြစ်ကုန်ကြပြီ
ပူလန်နဲ့အန်ရီဝဲအန်ရီယာဒေါ်လာတွေဝင်နဲ့စိတ်ကူးရင်လို့ကောင်းအောင်ပြားကိန်းများများဆော့ကြပါလို့ပဲအားလုံးကိုလိုက်ပြောနေရတာဗျကျွန်တော်လိုဘောစီဖြစ်ချင်ကျွန်တော်ဆော့တဲ့ပြားကိန်းကိုဆော့ကြပါပေါ့
ဟုတ်ပါပြီကိုသိမ်းပါကြီးဒီလိုဖြစ်နိုင်ကြရရှိတာတွေမျောလင့်တာကတော့အတိုင်းထက်အလွန်ထောက်ခံပါတယ်တော့မဖြစ်နိုင်တဲ့သူမကိုတော့တိတ်တခိုးမျောလင့်မနေပါနဲ့တော့လို့ပဲနှစ်သိမ့်လိုက်ပြရစီ
ဟာရက်ဆက်ပါပြီမတန်ရေး
ဝီဒီယိုအန်ယူဂျီမှဆက်လက်တင်ပြနေပါတယ်ဒီကနေ့ညရဲ့နောက်ဆုံးစီစဉ်တစ်ခုဖြစ်တဲ့တော်လိုင်းတေးဂီတာစီစဉ်မှာ Y ရေးသားထားပြီး WNY Calling PDF တီးဆိုထားကြတဲ့ Our Country ဆိုတဲ့တော်လှန်ရေးတည်ထောင်ကိုခန်းစားနှားဆင်ကြရမှာဖြစ်ပါလေခင်ဗျာ
new go kitta yan na lai ba min shin myama san daw chain ma nae 7 nai kwe ne nya 7 nai kwe a chain ni ma pyan le so pi cha ba lo shin radio and news go ma na pai 7 nai kwe ma line to 16 meter 19.9 megahertz ne nya pai 7 nai kwe ma line to 25 meter 17.6 megahertz tu ma dai yai phan yu na sin nai ma bi shin မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီဖွင့်သူဖွေသားများကဆုတောင်းလိုက်ရပါတယ်ဆန်ဖရန်စစ္စကိုဘေးအေရီးယားအခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစိတ်နှာရှင်များ လို့အားပေးရရဲ့ Video Energy ဖြစ်ပါရဲ့ရှင်။အရေးတော်ပုံအောင်ရမည်။